2013ခုနှစ်ဆေးပညာအတွက်နိုဘယ်ဆုကိုအမေရိကန်ပညာရှင်2ဦးနဲ့ပူးတွဲပြီးဂျာမန်ပညာရှင်2ဦးကိုချီးမြှင့်လိုက်ပါတယ်။အမေရိကန်ပညာရှင်တွေဖြစ်တဲ့ James Rothman, Randy Shackman နဲ့အတူဂျာမန်ပညာရှင် Thomas Sutthof တို့ဟာအမေရိကန်တက္ကသိုလ်တွေမှာသုတေသနလုပ်ငန်းတွေကိုလှုပ်ဆောင်နေသူတွေလည်းဖြစ်ပါတယ်။ခန္ဓာကိုယ်ထဲမှာ Cell Class တွေတနေရာနဲ့တနေရာဘလိုမျိုးကူးလူသွားလာဖို့လှုပ်ဆောင်ကြတယ်လဲဆိုတာကိုသူတို့သုံးဦးပူးပေါင်းပြီးသုတေသနလှုပ်ဆောင်လာတဲ့အတွက် Nobel ဆုကိုရရှိကြောင်းဆွီဒင်နိုင်ငံ Stockholm မြို့က Nobel ဆုရွေးချယ်ရေးအဖွဲ့ကနေတနင်္လာနေ့ကကြေညာခဲ့တာပါ။နှစ်စဉ်ချီးမြှင့်နေတဲ့ Nobel ဆုတွေထဲမှာဆေးပညာဆုရှင်ကိုပထမဆုံးချီးမြှင့်တာဖြစ်ပါတယ်။Rothman ဟာရေးတက္ကသိုလ်ရဲ့ Classy Science ဇီဝဗေဒဌာနရဲ့ဥက္ကဋ္ဌတဦးပါ။ California ပြည်နယ် Berkeley တက္ကသိုလ်က Classy Science ပါမောက္ခ Shackman ကတော့ Howard Hughes ဆေးတက္ကသိုလ်မှာတာဝန်ထမ်းဆောင်နေသူလည်းဖြစ်ပါတယ်။သူနဲ့အတူအလုပ်လုပ်ကိုင်နေတဲ့ Germany နိုင်ငံသား Sutthof ဟာ Stanford တက္ကသိုလ်ရဲ့ Classy Science သုတေသနပါမောက္ခလည်းဖြစ်ပါတယ်။တီထွင်ပညာရှင်တဦးဖြစ်တဲ့ဇီဝရေးလုပ်ငန်းရှင်Alfred Nobel ရဲ့စာပေသိပ္ပံနဲ့ငြိမ်းချမ်းရေးဆိုင်ရာ Nobel ဆုတွေကို1900ခုနှစ်ကတည်းကစတင်ချီးမြှင့်ခဲ့တာဖြစ်ပါရဲ့ရှင်။